ရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်မှလှုပ်ကြံခံခဲ့ရတဲ့ NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဥက္ကဋ္ဌနဲ့ပတ်သက်ပြီးဖေဖော်ဝါရီလ25ရက်နေ့စနေနေ့ကပြည်ထောင်ရေးဝန်ကြီးဌာနကရန်ကုန်မြို့မူရစ်စေဝါပြတိုက်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကဥက္ကဋ္ဌကိုပုံကိုယ်ရေးမကျေနပ်မှုတွေနဲ့မြို့ချစ်စိတ်အဆွန်ရောက်မှုတွေကြောင့်လှုပ်ကြံသက်ဖြတ်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ရွေးကောက်ပွဲမတိုင်းမီကဥက္ကဋ္ဌဘာတွေပြောခဲ့သလဲ။အဲ့ဒီပြောရတဲ့အတိုင်းကိုရွေးကောက်ပွဲပြီးတဲ့အချိန်မှာအနေရီယာအနိုင်ရသွားတယ်။အဲ့ချိန်မှာဥက္ကဋ္ဌကသူ့လုံရမယ့်အတိုင်းသာလုံနိုင်သလား။မလုံနိုင်တဲ့အတွက်သူ့ရဲ့နောက်ပိုင်းအတိုင်းဝန်းကြီးကလုံကြံမှာဆိုလဲအခုလိုစဉ်းစားရပါ။အမျိုးမျိုးငန်းညီမျိုးစုချိန်ဆရပါ။တို့တော်လည်းပဲတကယ်တမ်းစီစစ်တဲ့အခါမှာတော့ဒီဟာဘယ်လိုခေါ်မလဲ။အမျိုးချစ်တဲ့စိတ်အစွန်းရောက်သွားတာပေါ့။အစွန်းရောက်တဲ့မျိုးချစ်စိတ်တက်တည်ကဲအောင်သွားချိန်မှာဟိုလုံကြံလိုက်တယ်လို့ဒါကိုတို့ဖော်ထုတ်လို့ရပါ
အခုလိုပြည်ထောင်ဝင်ကြီးရဲ့ပြောကြားချက်နဲ့ပတ်သက်ပြီးဝေမမှုတွေလည်းအတော်လေးထွက်ပေါ်လာပါတယ်။မင်းလေးမျိုးကစာရေးဆရာဦးကျော်ရင်မြင့်က
ဥက္ကဋ္ဌလုပ်နေတဲ့အလုပ်ကဘလောက်ကြီးကျယ်တဲ့အလုပ်ဆိုတာမြန်မာနိုင်ငံသားအလုပ်အသိဉာဏ်ရှိတဲ့သူတိုင်းသိကြပါတယ်။နောက်တစ်ခုကဘာသာတရားကွဲပြားမှုဆိုပြီးတော့မှဥက္ကဋ္ဌပေါ်မှာမြင်တဲ့သူအင်မတန်မှနေပါပါတယ်။တကယ်လို့ဥက္ကဋ္ဌကိုလှုပ်ကြံသူသူရှိတယ်ဆိုရင်သူဟာတခြားဘာသာတစ်ခုကိုကိုးကွယ်တဲ့အတွက်ကြောင့်လှုပ်ကြံချင်တာမဖြစ်နိုင်ပါဘူး။သူလုံနေတဲ့အလုပ်ကသူ့အကျိုးစီးပွားကိုထိခိုက်မှုရှိလာမယ်လို့ထင်မှတ်လို့သာဥက္ကဋ္ဌကိုရှင်းပြချင်တာဖြစ်လိမ့်မယ်။ကျွန်တော်တို့အဲ့ဒီလိုပဲမြင်ပါတယ်။ကျွန်တော်သုံးသပ်ချက်ကတော့ထိုင်းနေအကောင်သားထပေါင်းမှကြိုးမန်းသည့်ဆိုလိုဖြစ်တယ်လို့ပဲမြင်ပါတယ်ဗျ။သတင်းစာရှင်းလင်းပွဲကိုမလုပ်ဘဲနေလိုက်ရင်မိမိဘာသာမိမိတို့တိုးတက်မှုတို့တစ်ခုခုတကယ်ချစ်ချင်းမြေဆုပ်ဆုပ်ကငင်ပြနိုင်မှာတရင်စာရှင်လင်းပွဲလုပ်လို့ရှင်ပြည်သူလူထုကကျင့်တတ်မယ်ပေါ့နော်အခုအဲ့ဒီလိုပြည်သူလူထုကျင့်တတ်လို့တဲ့ဆုပ်ဆုပ်ကငင်အချက်လက်ကိုမပြနိုင်ဘဲနဲ့အလောတကြီးတရင်စာရှင်လင်းပွဲလုပ်လိုက်တဲ့အခါကျတော့ကိုညံ့နာထုတ်ပြောသလိုဖြစ်သွားတယ်လို့ကျွန်တော်တို့ခံစားရပါတယ
်တရားလွှတ်တော်ရှေ့နေဥက္ကဋ္ဌဟာဇန်နဝါရီလ29ရက်နေ့ကအင်ဒိုနီးရှားနိုင်ငံကလစ်လာရေးခီးစဉ်ကအပြင်ရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှလှုပ်ကြံတက်ဖြတ်ခံခဲ့ရတာဖြစ်ပါတယ်ဒီလုတ်ကျန်မှုနဲ့ပတ်သက်ပြီးကြည်လင်းအောင်ဝင်းစော်ဇေယျဖြိုးနဂါးလေးခေါ်အောင်နိုင်မြင့်တို့ကိုဖမ်းဆီးရမိခဲ့ကြောင်းတရားခဏ်တွေကိုစစ်ဆေးချက်တွေအရဒီလုတ်ကျန်မှုဖြစ်မြောက်ဖို့3,400ကျော်သုံးစွဲခဲ့တဲ့အကြောင်းအဲ့ဒီငွေကြေးအလုံးကိုဖမ်းဆီးခံထားရသူဇေယျဖြိုးတဦးတည်းကသာထုတ်ပေးခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့အမှုနဲ့ပတ်သက်ပြီးအကျိုးအကြောင်းခိုင်လုံအောင်ဖြစ်ဆိုသွားတာမတွေ့ရတဲ့အတွက်ဒါဟာစစ်ဆိုးရခေတ်ကသတင်းစာရှင်းလင်းပွဲပုံစံဖြစ်နေတယ်လို့မြန်မာနောင်ချာနယ်ကသတင်းတောက်ချုပ်ကိုဆွေဝင်းကပြောပါတယ်
။သတင်းစာရှင်းလင်းပွဲကလေပြောရမယ်ဆိုလို့ရှင်တော့ဒီနာဝတာနာအဖစစ်အုပ်ချုပ်ရေးခေတ်တော်အမှုတစ်ခုဖြစ်တဲ့အခါမှာဟိုပြင်ဆင်လာတဲ့ပုံစံမျိုးကိုကျွန်တော်တို့ကခံစားရပါတယ်ခင်ဗျာ။ဟိုဒါနဲ့ကျွန်တော်တို့တော့ကျေးဇူးတင်ပါတယ်ဘာလို့ဆိုတော့ဒီသတင်းစာရှင်းလင်းပွဲမလုပ်ဘူးဆိုလို့ရှင်လည်းကျွန်တော်တို့ပြည်သူလူထုအနေနဲ့ဘာမှမတတ်နိုင်ဘူးလို့ခင်ဗျာ။ဒါမဲ့ဒီရရှိနေမွေးပုံစံကတော့ဟိုဒီဆီယိုချွေနဲ့နည်းနည်းဆက်ဆက်ဆင်းနေရှိတယ်ထူးခြားတာတွေကတော့ဟိုဆီယိုချွေနဲ့ကွာတာဆိုကျွန်တော်တို့သတင်းစာဆရာကြီးကနေပြီးသတင်းတော်တွေကနေပြီးတော့မှအတန်အတွက်မိကိုမင်းမြန်ခွင့်ရတယ်ပေါ့နော်ဒါမဲ့မင်းမြန်ခွင့်ရတဲ့အခါမှာတော့သူတို့ဖြေတာတွေကအကြောင်းနဲ့အကျိုးနဲ့မဖြေဘဲနဲ့ဟိုသူတို့ဖြေခြင်းသူတို့ပုံမှန်မျိုးနဲ့ဖြေသွားတယ်ဆိုတော့ဟိုတွေ့ရတယ်အဲ့ရနဲ့ပြတ်တက်ပြီးတော့သူမကျင်တဲ့အပိုင်းတွေကတော့ရှိပါတယ်ခင်ဗျာ
စနေနေ့ကသတင်းစာရှင်းလင်းပွဲမှာပြည်မှုဆိုင်ရာတွေမှုကင်းတွေနဲ့ပတ်သက်ပြီးရှာဖွေတွေ့ရှိချက်တွေကိုထုတ်ပြန်သွားတာမဟုတ်ဘဲဖန်ဆီးရမိထားတဲ့တရားခဏ်တွေကိုစစ်ဆေးချက်တွေအရသာသတင်းထုတ်ပြန်ခဲ့တာဖြစ်တဲ့အတွက်မေးခွန်းထုတ်စရာတွေဖြစ်နေတယ်လို့မြန်မာ Journalist ကွန်ရက်ကဦးမြင့်ကျော်ကလည်းမြင်ပါတယ်
။သူတို့ကဒီထုတ်ဆိုချက်တွေရှာဖွေတွေ့ရှိတဲ့အချက်လက်တွေကိုရှင်းရှင်းလင်းလင်းအဲ့ဒီအချက်လက်ဖြစ်တင်ပြတာမဟုတ်ဘဲနဲ့အဲ့ဒီအချက်လက်တွေပုံမှန်မှာသူတို့ကဘာကြောင့်ဖြစ်နိုင်တယ်လို့ဘာကြောင့်ဟွန်နေတယ်ဆိုတော့ကောက်ချက်လိုမျိုးနှီးကုန်းချုပ်တဲ့ဟာမျိုးတွေတွေ့ရတော့ဒီဟာတကယ်တမ်းကျရင်တော့ပြစ်မှုဆံရမျိုးတွေမှုကင်းနဲ့ပတ်သက်လို့ဒီကတော့နိုင်ငံကြီးနဲ့လည်းဆက်နွယ်တယ်ဒီလိုကိစ္စမျိုးတွေမှာဘာကြောင့် motivation ဖြစ်တယ်ဆိုတဲ့ဟာကရှာဖွေတွေ့ရှိချက်တွေပဲဖြစ်ရမှာပေါ့နော်သူတို့စစ်ဆေးတွေ့ရှိချက်အရာဒီလိုထွက်ဆိုရပါတယ်ဆိုတဲ့ဟာမျိုးဒါလည်းဖြစ်ရမယ်ဒါတော့မှပဲမယုံလောက်တဲ့ဟာမျိုးမယုံနိုင်စရာတနည်းရှိစားအချက်မျိုးဆိုဆက်ပြီးတော့လိုက်ရမယ်ဝတ်တရားရှိတယ်နောက်တစ်ခုကတော့ငွေကြီးပေါ့ဒီငွေကြီးကဘယ်ကနေလာတယ်လဲဆိုတဲ့ဟာမျိုးအဲ့ဒီဟာမျိုးကိုလည်းဒီမိကုံးမျိုးကိုလည်းဖြေထားတာမတွေ့ရဘူးပေါ့နော်ဟိုအထူးသဖြင့်တော့အဲ့လိုမျိုးလောက်ကျမှုတွေပဲဖြစ်ဖြစ်ရာဇဝတ်မှုတွေမှာ ဒီငွေကြီးကတကယ်ကိုအဓိကလက်တည်တက်ခံနန်းကြောင်းပေါ့နော်အခုမှဒီတိုင်းတစ်ထောင်တစ်ထောင်ကျော်ဆိုတဲ့ဟာမှာဒီငွေကြီးပဲလာတယ်ဆိုတော့အာမျိုးတင်းလွန်စားလဲဒီခုမှမတွေ့ရတော့အဲ့ဒီဟာတွေကအားလုံးကမိကွန်းထုတ်ချင်ကြတယ်နောက်တစ်ခုကတော့ထုတ်ပြန်တဲ့လူတွေကလည်းဒီလောက်ပဲဒါပဲဆိုတဲ့ဟာမျိုးကောက်ချက်ချတော့စိတ်ထဲမှာအားလုံးကတန်တရားဖြစ်နေဆိုတော့အစိုးရပြည်ရေးဝန်ကြီးဌာနအတ
ီအခုလိုအမြင်သဘောထားတွေအပြင် NLD ပါတီရဲ့ဘူကော်မတီဦးဝင်းထိန်ကလည်းအခုလိုမှတ်ချက်ပေးတာတွေ့ရပါတယ်
စိတ်ကောင်းတယ်လွတ်တက်တဲ့ခေါင်းစဉ်ကလူချစ်စိတ်ပြင်းထန်လို့ပြီးတော့လူငယ်စုကကိုယ်စိတ်နဲ့ဆိုးရဲမှုကြောက်ရတယ်မှားတယ်လူချစ်စိတ်ဆိုတာဘာလဲဘွားတိုက်တာလူငယ်ဆိုတော့ဝေလာဝေးလူငယ်လည်းမဟုတ်ကောင်းကောင်းဝေပန်ဆုံးပြတ်နေတဲ့လူကြီးတွေကနေကောင်းကောင်းပြန်ဖန်လုပ်ပြီးတော့မှလောက်ချန်တဲ့ပွဲသူတို့ကလုံးဝလွယ်အဲ့ဒါပြည်သူလူကမျောလင့်တာတစ်မျိုးသူတို့ပြောတာတပြုဆိုတော့ဒီသင်းသာရှင်လင်းမွေးဟာပြဿနာကိုရက်ခတ်ပြီးတော့မိလောင်ရရက်ခတ်ပြီးတော့လုပ်တယ်လို့အားကြီးယူဆတယ်။အဲ့ဒါတော့အဲလိုအမြင်ကတော့တန်တော့တိုင်မြင်တော့တင်ပြတယ်။ဒါသဘောပါလည်းမကြောက်ဘာနဲ့တွားပြီလဲ။နဝရခေကပုဂ္ဂိုလ်ခင်ညုံပြီးတဲ့သင်းသာရှင်လင်းမွေးတွေတွားတူတယ်။တရားတော်ကြုံပြောတာနားတော့ယုံကြည်ယုံမြုံကြီးဒါပဲအဲ့ဒါအဲ့ဒီသဘောဖြစ်တယ်
။တရားလွတ်တော်ရှိနေဥက္ကုနီလောက်ကျန်တက်ဖြတ်ခံခဲ့ရတဲ့နဲ့ပတ်သက်ပြီးအမှုနဲ့ဆက်ဆက်တဲ့အောင်းဝင်းခိုင်းဆိုသူကတော့လွမြောက်နေဆဲဖြစ်ပါတယ်။ရဲတပ်ဖွဲ့ကထုတ်ပြန်ထားတဲ့အချက်လက်တွေအရဒီအမှုမှာပါဝင်ပတ်သက်သူတွေဟာတက်မတော်ကထုတ်ပြန်ထားသူတွေနဲ့နှုတ်ထွက်ထားသူတွေဖြစ်ကြပါတယ်။ဥက္ကုနီကိုလောက်ကျန်တက်ဖြတ်တဲ့ကိစ္စမှာတက်မတော်ရရှိဟောင်းတွေကိုအုံပြုစေခိုင်းသွားတာဟာတက်မတော်နဲ့ဆူရကြတက်မတော်နဲ့ပြည်သူကြစိတ်ဝမ်းကွဲအောင်လှုပ်ဆောင်ချင်တာလားဆိုတာစုံစမ်းဖော်ထုတ်သွားမယ်လို့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောပါတယ်။ဒါပေမဲ့အမှုနဲ့ပတ်သက်ပြီးဖမ်းဆီးမိထားသူတွေကိုရှားစသက်ကြီးပုံမှန်တွေနဲ့အမှုဖွင့်ထားပေမဲ့တရားခဏ်တွေကိုဘယ်မှာရုံးထုတ်ပြီးတော့ဘယ်မှာရုံးတင်မယ်ဆိုတာကိုတော့ထုတ်ပြန်ပြောကြားသွားခြင်းမရှိခဲ့ပါဘူးရှင်။